အမေရိကန်သမ္မတဟောင်းဒိုနယ်ထရမ့်ပိုင်တဲ့ဖလော်ရီဒါပြည်နယ်ကအမလာကိုစိန်ခံအပန်းဖြေနေအင်ကိုဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘျူရို FBI ကဝန်ရောက်စီးနင်းရှာဖွေတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတအင်ဘျူရိုကအထူးတလဲမှတ်ချက်ပေးပြောဆိုတာမရှိပါဘူး
You know, the president and the White House learned about this FBI search from public reports. We learned just like the American public did.
FBI ကဝင်ရောက်ရှာဖွေတဲ့ကိစ္စကိုသမ္မတဘိုင်ဒန်ရောအင်ဂျူရောကပါသတင်းတွေကနေပဲသိခဲ့ရတာပါလို့အင်ဂျူရောပြောခွင့်ရသူခရင်ရောက်ပြဲကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ FBI ကဝင်ရောက်ရှာဖွေမယ်ဆိုတာကြိုတင်အသိပေးတာမျိုးမရှိဘူးလို့လည်းသမ္မတဟောင်းထရမ့်ရဲ့နိုင်တော်တာဝန်ရှိသူတွေကပြောပါတယ်။အခုလိုဝင်ရောက်ရှာဖွေချိန်မှာဖလော်ရီဒါကနေအိမ်မှာမစ္စတာထရမ့်ရှိမနေပဲနယူးယောက်မြို့ကိုရောက်နေတာပါ။သမ္မတဟောင်းသူ့ရဲ့နေအိမ်ကို FBI ကအခုလိုဝင်ရောက်စီးနင်းရှာဖွေတာမျိုးအမေရိကန်သမိုင်းတစ်လျှောက်တစ်ချိန်မှမရှိခဲ့ဘူးလို့အာကွန်တက်ကတိုကနိုင်ငံရေးသိပ္ပံဌာနပါမောက်ခဒေးဗစ်ကိုဟန်ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ FBI ဘက်ကရောတရားရေးဌာနကပါမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးတယ်လို့ရှာဖွေရတဲ့အကြောင်းရင်းနဲ့ထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒီကိစ္စကိုရှင်းပြဖို့ Republican အမတ်တွေကအင်္ဂါနေ့မှာတောင်းဆိုလိုက်ကြပါတယ်။ဒီမိုကရက်တို့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကိုလာမယ့်နှစ်အစောပိုင်းမှာ Republican တို့ပြန်ပြီးတော့ထိန်းချုပ်နိုင်ခဲ့မယ်ဆိုရင်ဒီကိစ္စကိုစုံစမ်းစစ်ဆေးမယ်လို့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Kevin McCarthy ကကတိပြုပြောဆိုပါတယ်လူလူသဘောထားစစ်တမ်းအရာအောက်လွှတ်တော်ကို Republican တို့ပြန်ထိန်းချုပ်နိုင်ခြေလည်းရှိနေပါတယ်သမ္မတ Trump ရဲ့ဒုသမ္မတဟောင်း Mike Pence ကလည်းသမ္မတ Trump ရဲ့နေအိမ်ကိုအခုလိုဝင်ရောက်ရှာဖွေတဲ့အပေါ်တန်းချီတဲ့ American ပြည်သူတွေလည်းပဲသူလည်းအထူးစိုးရိမ်မိပါတယ်လို့ပြောပါတယ်တရားရုံးခွင့်ပြုချက်နဲ့သာအခုလိုဝင်ရောက်ရှာဖွေနေတာဖြစ်ပေမဲ့ဒါဟာအာဏာကိုသွေလဲအတုံးချတာလို့ Republican အမတ်တချို့ကလည်းပြောဆိုကြပါတယ်ရှာဖွေခွင့်ကိုတရားရေးဌာနအမြင့်ဆုံးအရာရှိကအတည်ပြုရတာဖြစ်ပုံရပေမဲ့လို့ဒီကိစ္စမှာရှင်နေချုပ် Mary Garland ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိပါဘူး